ဲ့တဲ့ဒီဒီမှာ20ရက်နေ့က GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးကျင်းပပါတယ်။ခေါင်းစဉ်ကတော့ GMC ကတွေ့ရှိရတဲ့အခက်အခဲနဲ့စင်ခုံမှုတွေအပေါ်ကြော်လွှားနိုင်မဲ့နည်းလမ်းတွေရှာဖွေဖို့အတွက်ကျင်းပတဲ့ကော်မတီရဲ့မျက်နှာစုံညီအစည်းအဝေးဖြစ်ပါတယ်။ဒီမတိုင်ခင်ဒီဇင်ဘာ21ရက်နေ့ကလည်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ဖွဲ့စည်းရေးဆိုင်ရာအစည်းအဝေးတရကျင်းပခဲ့ပါသေးတယ်။အဲ့ဒီဖွဲ့ကလည်းဒေါ်စန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးအစိုးရကိုယ်စားလှယ်6ယောက်လက်နက်ကိုင်တိုင်းစားတွေဘက်ကကိုယ်စားလှယ်6ယောက်နဲ့ဖွဲ့စည်းကြမှာပါ။ပြောရရင်လက်ရှိချိန်ဟာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတပ်မတော်နဲ့ KIA ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အချိန်ပါ။တိုက်ပွဲကြီးတွေတိုက်ခိုက်နေပြီးနှစ်ဖက်အထူးကအကြဆုံများပြားနေသလိုဒေသခံပြည်သူတွေလည်းဘေးလွတ်ရာရှောင်တိန်နေကြရတဲ့အခြေအနေမျိုးပါဒီအခြေအနေအောက်မှာအစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်တွေဖော်နေကြတာဖြစ်ပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလက်ရှိအပြစ်မရတိုက်ခိုက်နေစဉ်အဖွဲ့စည်းတွေကိုအပြစ်ရစာချုပ်လက်မှတ်ထိုးလာအောင်ဆွဲဆောင်နိုင်ပါမလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
ဒေါ်ဆန်းစုကြည်ဦးဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ဖွဲ့စည်းရေးအစည်းအဝေးကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံတကာနဲ့ပြည်တွင်းကရလာမဲ့ကူညီထောက်ပံ့မှုတွေကိုဘယ်ကောင်းစဉ်အောက်မှာဘယ်လိုခွဲဝေသုံးစွဲသွားမလဲဒီငွေကြေးအထောက်ပံ့တွေကိုဘယ်သူတွေကဘယ်လိုပွင့်လင်းမြင်သာမှုတွေနဲ့အတူစီမံခန့်ခွဲသွားမလဲဆိုတာကိုညှိနှိုင်းကြတဲ့အစည်းအဝေးပါတကယ်တော့ငြိမ်းချမ်းရေးအကောင့်တွေဖော်ရေးအတွက်နိုင်ငံတကာထောက်ပံ့မှုတွေဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကတည်းကရှိခဲ့တာပါဒါပေမဲ့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝိုင်းဝန်းဝေဖန်တာခံခဲ့ရပါတယ်အခုတော့စန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အဖွဲ့ကတော့အဲ့ဒီတုန်းကအခြေအနေမျိုးနဲ့လုံးဝခြားနာပါတယ်ရမုံဝေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့မှာအစိုးရဘက်နဲ့လက်နက်ကိုင်အဖွဲ့တွေဘက်ကအရင်အတွက်တူညီတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းမှဖြစ်ပြီးထူးခြားချက်ကတော့တိုင်းနာလက်နက်ကိုင်တွေဘက်မှအပြစ်ရဲ့လက်မှတ်ထုံးမထားတဲ့အဖွဲ့ကကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပြုထားခြင်းပါဒါတွေမကဒီအဖွဲ့ထဲမှာဝါနဲ့မိုင်းလာလို့အဖွဲ့တွေကကိုယ်စားလှယ်တွေကိုပါထည့်သွင်းဖွဲ့စည်းသွားမယ်သဘောတွေ့မြင်ရပါတယ်ဒီအတိုင်းသာဖွဲ့စည်းနိုင်ခဲ့ရင်တကယ့်ကိုအားလုံးပါဝင်တဲ့ပေါင်းစပ်ညှိနှိုင်းမှုအဖွဲ့ဖြစ်လာမှာပ
ါတကယ်လဲအဲ့ဒီရန်ပုံဝင်ဆိုင်ရာအဖွဲ့စည်းမှာအားလုံးပါဝင်ဖို့လဲလိုအပ်တာတွေ့ရပါတယ်အကြောင်းကတော့ရန်ပုံငွေတွေရရှိလာတဲ့အခါပင်ရည်ရီမှာသုံးဆွဲမယ်ဘလို့ကောင်းစင်တွေအတွက်ရံပုံဝင်ရှာကြမယ်စတာတွေဆွေးနွေးတဲ့အခါငញ្ញရည်ဖြစ်စဉ်တစ်လျှောက်လုံးအတွက်အရေးကြီးကဏ္ဍ၄ခုကိုညှိနှိုင်းနိုင်ခဲ့ကြပါတယ်အဲ့ဒါတွေကတော့ပြစ်ခတ်တိုက်ခိုက်မှုရက်စရေးကဏ္ဍစေစားညှိနှိုင်းဆွေးနွေးရေးကဏ္ဍငញ្ញရည်အထောက်အကူပြုဖွံ့ဖြိုးရေးကဏ္ဍနဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငញ្ញရည်ဘူဌာန NRCB ရဲ့ငញ្ញရည်လုပ်ငန်းစဉ်များကဏ္ဍဆိုပြီးကဏ္ဍ၄ရပ်ချမှတ်နိုင်ခဲ့ကြလို့ပါပဲကဏ္ဍကောင်းစင်တွေကိုကြီးလိုက်တာနဲ့ရံပုံငွေတွေကိုရေရှည်ငញ្ញရည်ဖြစ်စဉ်အားလုံးအတွက်ခြုံငုံအသုံးပြုနိုင်မဲ့အနေအထားတွေးကြရမှာဖြစ်ပါတယ်။ဒီကဏ္ဍတွေကိုကြည့်ရင်ရံမုံငွေတွေဟာအပြစ်မရသေးတဲ့လက်နက်ကင်အဖွဲ့စည်းတွေနဲ့ဆိုင်တဲ့ကိစ္စတွေမှာသုံးနိုင်မှာဖြစ်သလိုအပြစ်ရထားပြီးသားနယ်မြေဒေသဖွံ့ဖြိုးအောင်လုပ်လို့တဲ့ကဏ္ဍတွေမှာလည်းအသုံးပြုနိုင်မယ်ဆိုတာတွေ့နိုင်ပါတယ်
။နောက်ရက်ကျင်းပတဲ့ GMC အစည်းအဝေးမှာတော့ GMC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေကအဲ့ဒီကိစ္စပြောပါတယ်။သူကတိုင်းနာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးပြီးဖြစ်တဲ့အကြောင်းဒီနောက်ပိုင်းအပြစ်ရဲ့ခိုင်မာစေဖို့စောင့်ကြည့်ရေးကော်မတီတွေဖွဲ့ပြီးအကောင့်ထဲပေါ်ခဲ့တဲ့အကြောင်းဒါရီမကဂျားကာလဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုပါဆောင်ရွက်သွားကြဖို့ရှိတဲ့အကြောင်းအဲ့ဒီလိုငြင်းငြင်းဖြစ်စဉ်တွေကိုအောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်မှသာအပြစ်ရဲ့ထားတဲ့အကျိုးကျေးဇူးကိုထင်ထင်ရှားရှားတွေ့မြင်ရမှာဖြစ်ပြီးအပြစ်ရမထားတဲ့အဖွဲ့တွေအပြစ်ရစာချုပ်လက်မှတ်ရေးထိုးလာအောင်ဆွဲဆောင်နိုင်မှာဖြစ်တဲ့အကြောင်းပြောကြခဲ့ပါတယ်။မှန်ပါတယ်။တကယ်လဲတိုင်းနာပြည်သူတွေဟာအစိုးရနဲ့လက်နက်ကင်တိုင်းနာတွေအပြစ်အခက်ရစဲထားခြင်းအပြင်သူတို့အပေါ်ဘလောက်ထိအကျိုးကျေးဇူးရှိလာမလဲစောင့်ကြည့်နေကြတာပါ။ဒီအတွက်အစိုးရတပ်မတော်နဲ့အပြစ်ရတိုင်းနာလက်နက်ကင်အဖွဲ့တွေအနေနဲ့အပြစ်ရခိုင်မာအောင်နောက်ထပ်တိုက်ပွဲတွေမဖြစ်တော့အောင်စူးစမ်းထိန်းသိမ်းကြရမယ်အပြင်ညီမြုံမိုင်းတွေရှင်လင်းရေးဒုက္ခတွေတွေနေရက်ပြန်နိုင်ရေးတက်ဆိုင်ရာနေမြေအတိတ်ကတိုင်းသားပြည်သူတွေလွတ်လွတ်လပ်လပ်သွားလာနေထိုင်စီးပွားရေးလုပ်ကိုင်နိုင်ရေးစတဲ့အခြေအနေတွေဖန်တီးပေးဖို့လိုပါတယ်။ဒါနဲ့မကမြမငင်းကြရေးဖြစ်စဉ်တွေကိုကူညီနေကြတဲ့နိုင်ငံတကာအကူအညီအထောက်အပံ့တွေအဲ့ဒီဒေသတွေမှာခံစားလာနိုင်အောင်ပြည်မာကြီးကြီးတူအပြည့်ရထားတဲ့ဒေသတွေမှာနိုင်ငံတကာယင်းညှို့နှံမှုတွေဝေရောက်လာနိုင်အောင် ကူညီပံ့ပိုးပေးနိုင်ရမှာဖြစ်ပါတယ်
။ကျွန်တော်မီးပြောရရင်အစိုးရတပ်မတော်နဲ့အပြစ်ရတိုင်းသားလက်နက်ကိုင်တွေဟာတစ်ဖက်မှာအပြစ်ရခံမှာလို့နိုင်ငံရေးရပြည်လည်းမှုရသည့်အထီးအေးဆေးဆေးအချိန်ယူဆွေးနွေးအခြားတစ်ဖက်မှာလည်းတိုင်းသားပြည်သူတွေရဲ့ဘဝမြင်မာတိုးတက်ရေးနေမြေဒေသအေးရန်တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်လာစေရေးကိစ္စတွေကိုအကောင့်တွေဖော်နိုင်ရမှာဖြစ်ပါတယ်။အဲဒီလိုအကောင့်တွေဖော်လို့အောင်မြင်လာတာနဲ့အမျှအပြစ်ခတ်ရက်စဲထားတဲ့ဒေသနဲ့တိုင်းသားပြည်သူတွေရဲ့ပုံရိပ်ပိုကောင်းမွန်လာမှာဖြစ်ပြီးအပြစ်မရသေးတဲ့ဒေသကပြည်သူတွေအားကျရတဲ့အနေအထားတစ်ခုရောက်ရှိလာမှာပါ။ဒီတိုင်းသားပြည်သူတွေရဲ့ဆန္ဒကိုစူးစီးပြီးတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအပြစ်ရစာချုပ်လက်မှတ်ရေးထိုးလာအောင်စူးစမ်းကြရမှာဖြစ်ပါတယ်။လက်ရှိဒေါ်သစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အဲ့ဓာတွေကိုအောင်မြင်မြင်မြင်ဆန်းဆန်းအကောင့်တွေပေါ်လာနိုင်တဲ့အမျှအပြစ်မရသေးတဲ့အဖွဲ့တွေကို NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်စီယုံဆွဲဆောင်နိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်